အီတလီနိုင်ငံမှာအလို့အရှိဆုံးမာဖီးယားဂိုင်းကောင်းဆောင်မက်တီယိုမက်ဆင်နာဒီနာရိုကိုဖမ်းဆီးလိုက်ပါတယ်။ဆစ်စလီဂျွန်ကော့ဆတ်နော့ထရာမာဖီးယားဂိုင်းရဲ့ခေါင်းဆောင်ကိုပယ်လာမိုမြို့ပေါ်ကပုဂ္ဂလိကစေကန်းတစ်ခုမှာရဲတပ်ဖွဲ့ကဖမ်းဆီးခဲ့ကြောင်းအီတလီသတင်းဌာနအန်ဆာကတနင်္လာနေ့ကဖော်ပြလိုက်ပါတယ်။ဖမ်းမိပြီးနောက်ချက်ချင်းဆိုသလိုလျှို့ဝှက်နေရာတစ်ခုကိုခေါ်ဆောင်သွားတယ်လို့လည်းနိုင်ငံပိုင်ရုပ်သံသတင်းကကြေညာပါတယ်။မာဖီးယားဂိုင်းတွေတိုက်ဖျက်ရေးဆောင်ရွက်နေကြတဲ့အစိုးရရှိနေပေါ်လိုဘော်ဆယ်လီနိုနဲ့ဂီရိုဘာနီဖဲဂွန်တို့ကို1992ခုနှစ်ကသေဆုံးမှုအပါအဝင်ဒါဇင်နဲ့ချီတဲ့လူသတ်မှုတွေအတွက်မျက်ကွယ်မှာသူ့ကိုတရားစီရင်ခဲ့ပြီးထောင်ဒဏ်တစ်သက်ပြစ်ဒဏ်တွေချမှတ်ထားပါတယ်။အသက်60ရှိပြီဖြစ်တဲ့ဒီနာရိုဟာသူတတ်ခဲ့တဲ့သူတွေဟာတင်းကြိုင်ကုန်းတစ်ခုစာလောက်ရှိနေပြီလို့တစ်ချိန်ကပြောဆိုခဲ့ဘူးတယ်လို့လည်းဆိုပါတယ်။နှစ်ပေါင်း30ကျော်လောက်တင်းရှောင်နေရပေမဲ့ဆစ်စလီဂျွန်အနောက်ပိုင်းတရာပါနီတဝိုက်ကမာဖီးယားဂိုင်းတွေကိုဆက်လက်ပြီးကြိုးကင်ညွှန်ကြားခဲ့တယ်လို့ပြီးခဲ့တဲ့စက်တင်ဘာလတုန်းကရဲတပ်ဖွဲ့ကပြောပူးပါတယ်။2015ခုနှစ်ကသူ့အနေနဲ့အနီးကပ်ဆုံးလုပ်ဖော်ဂိုင်းဘက်တွေကိုလျှို့ဝှက်ဆက်သွယ်ထားတဲ့စာတစ်စောင်ကိုဆစ်စလီဂျွန်ဘော်ကစိုက်ပျိုးခင်းတွေကကြောက်တုံးတုံးအောင်မှတွေးရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။